ရန်ကုန်တိုင်းလှိုင်းတရာဆက်မှုဆောင်ကဆန္ဒပြအလို့သမားတွေရဲ့တောင်းဆိုချက်တွေကိုအလို့ရှင်တွေဘက်ကမလိုက်ရောသေးတဲ့အပြင်ဒီကနေ့မေလ27ရက်တနင်္လာနေ့မှာတော့ဆက်ယုံလုံခြုံရေးတွေနဲ့အလို့သမားတွေကြားရုံးရင်းဆန်ခတ်ဖြစ်ရတချို့တောင်မှရှိခဲ့ပါတယ်အလို့သမားတွေလုပ်ငန်းခွင်ပြန်ဝင်ဖို့ဆက်ယုံပိုင်ရှင်တွေဘက်ကအပြင်းထန်ကြိုးစားနေတယ်လို့ပဲအငင်းပွားမှုတွေကိုနှစ်ဖက်စလုံးကငြင်းငြင်းချမ်းချမ်းနဲ့ဥပဒေအရဖြေရှင်းသွားဖို့88မျိုးဆက်ကျောင်းသားများအဖွဲ့ခေါင်းဆောင်တွေကလည်းတိုက်တွန်းပြောဆိုခဲ့ပါတယ်အလို့သမားတွေဆန္ဒပြနေတဲ့နောက်ဆုံးအခြေအနေတွေကိုတော့ဘန်ကောက်ကနေဆက်သွယ်မေးမြန်းထားတဲ့ကိုချော်ချော်သိန်းကသတင်းပေးပို့ထားတာပါရှင
်လိုင်းသားရဆုံမှုဆောင်လေးမှာရှိတဲ့ဆက်ယုံ၅ယုံမှာပြီးခဲ့တဲ့သတင်းပတ်ကလေးကအလို့သမားတွေဆန္ဒပြတောင်းဆိုနေတဲ့အခြေအနေဟာဒီကနေ့အချိန်ထိပြေလည်မှုမရသေးပဲဖြစ်နေတာပါဒါအပြင်ဆက်မှုဆောင်မြောက်ရီမင်းကြီးဦးစလမ်းမှာရှိတဲ့အာရှပစိဖိတ်ဘူးချိုးဆက်ယုံကအလို့သမား60လောက်ဟာလေဒီကနေ့မှပဲထပ်ပြီးဆန္ဒပြတောင်းဆိုကြပါသေးတယ်။အရင်ဆန္ဒပြနေသူတွေလည်းမပြေလည်သေးနောက်ထပ်ဆန္ဒပြတာတွေလည်းထပ်ဖြစ်လာနေတဲ့အချိန်မှာအလို့ရှင်တွေဘက်ကအလို့သမားတွေလုပ်ငန်းခွင်ပြန်ဝင်ဖို့အတင်းအဓမ္မကြိုးစားတဲ့ဖြစ်ရပ်တချို့လည်းရှိလာနေပါတယ်။အဲဒါကြောင့်လဲအလို့သမားတွေနဲ့ဆက်ယုံလုံခြုံရေးတွေတာဝန်ရှိသူတွေကြားရုံရင်းဆန်ခတ်ဖြစ်တာတွေတောင်မှရှိလာနေပါပြီ။
ကျေမာဒီတဲ့ုံကရှေ့တယ်ဒီလူအုပ်ကြီးရှေ့ကိုမောင်းလာပေါ့အဲ့ရနေပေါ့ဒီဆွဲတင်တာတွေလုပ်ပါတယ်အဲ့ချိန်မှာဒီရုံကရင်ဖြည့်ရင်းနဲ့သူတို့ရိုက်တာနဲ့တာတွေလုပ်တယ်အဲ့တန်ရာတွေလည်းရပါတယ်အလုံမားတွေပါအဲ့ကြလုံမားတွေကတင်လာချင်းလုံးမပြောပါတယ်သူတို့ကတော့ဘလို့ပဲတန်ရာရရသူတို့အကြမ်းမဖက်ဘူးငင်းညာတာပဲဆက်လက်တောင်းဆိုမယ်သူတို့ကသဘောထားကြည့်ရလို့အဲ့ဒီတန်ရာချင်းလုံးမမှာသူတို့ကိုယ်တိုင်ပြောပြပါတယ
်အဲ့ဒါကတော့ပလဲအထည်ချုပ်ဆက်ယုံမှာဖြစ်ပျက်ခဲ့တာကိုကိုယ်တိုင်မြင်တွေ့ခဲ့ပြီးအလုံမားတွေပြောတာကိုလည်းကိုယ်တိုင်ကြားခဲ့ရတယ်ဥထေပါသူဟာအလုရှင်လူသမားအငင်းပွားမှုတွေမှာအလုသမားတွေဘက်ကနေဥပဒေကြောင်းအရအကြံပေးလှုပ်ဆောင်ပေးနေသူလည်းဖြစ်ပါတယ်။ဆန္ဒပြလူသမားတွေရဲ့အဓိကလူလာချက်ကတော့အခြေခံလစာကိုတိုးပေးဖို့ပါပဲ။စက်ယုံတွေကလက်ရှိပေးနေတဲ့အခြေခံလစာတွေဟာတိတ်ကိုနယ်လွန်ပြီးမလုံလောက်ဘူးဆိုပြီးတော့တောင်းဆိုနေကြတာလည်းဖြစ်ပါတယ်
။အားလုံးဒီကိစ္စတွေဟာဘာလို့လဲဆိုတော့ဒီကိစ္စတွေဆက်ပြီးတော့ဘယ်လိုလဲဆက်တာကိုပြင်ဆင်နေတာလဲ။ဒီအောင်ရပါဘူးလို့ဘာသာပြန်ပြောတာလဲ။အားလုံ
စပယ်ဘွေးဆက်ယုံကဆန္ဒပြလူသမားတွေကိုကိုမင်းကိုနိုင်ကအားပေးစကားပြောခဲ့တာပါ88ကျောင်းသားများအဖွဲ့အပြင်ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဗဟိုစည်းရုံးရေးကော်မတီမြန်မာနိုင်ငံလူငယ်များအစည်းအရုံးနဲ့တခြားအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေဟာလည်းအလို့သမားတွေကိုရေနဲ့အစားအစာတွေအပါအဝင်အကူအညီပေးနေကြပါတယ်အဲဒီလိုမျိုးအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေကအကူအညီပေးနေတာကိုအလို့ရှင်တွေဘက်ကလည်းသတိပြုမိပုံရပြီးအလို့သမားတွေလုပ်ငန်းခွင်ပြန်ဝင်အောင်နှီးမျိုးစုံနဲ့ကြိုးစားနေတာမှာဆက်ယုံတဲ့ကနေအတန်ချက်ဆက်နဲ့တိုက်တွန်းပြောဆိုတာမျိုးကိုလည်းလုပ်လာပါတယ်။အလို့သမားတွေအနေနဲ့မှန်မှန်ကန်ကန်လမ်းမှန်ကိုရွေးချယ်ဖို့လိုအပ်တယ်လို့စပယ်ပွင့်ဆက်ယုံတာဝန်ရှိသူတူကအတန်ချက်ဆက်ကနေတဆင့်ပြောပါဗျ။ဒီ
ခေတ်ရာတွင်အခြားလူတို့ကတားမြစ်ခြင်း၊ထိန်းချောက်ခြင်း၊အနေရပြုတ်ခြင်းကိုလုပ်ဖြစ်ဖြစ်စေ၊အမှုရာဖြစ်ဖြစ်စေပြုတ်မှုပြောဆိုခဲ့ပါကမကြောက်ကြပါနဲ့။အမားတို့နိုင်ငံဟာအစိုးရခန့်မှန်းထားတဲ့တရားဥပဒေဆိုတာရှိပါတယ်။ရဲရဲဝံ့ဝံ့သာကိုလန်းကိုရွေးချယ်ကြပါ။နောက်ဆုံးပြောချင်တာကတော့အမရဲ့စိတ်ထဲမှာအဖြစ်မမြင်ပဲမိဘနဲ့သားသမီးလိုပဲသဘောထားပါတယ်။သမီးတို့စိတ်ယုံထဲကိုပြန်ဝင်လာဖို့အမတို့အားလုံးကချော်ဆိုပါတယ်သမီးတို့ရဲ့
။အလို့ရှင်လူသမားအငင်းပွားမှုတွေဖြစ်လာရင်ညှိနှိုင်းဖြည့်ဆင်းရေးကော်မတီဆိုတာကိုဖွဲ့ပြီးဖြည့်ဆင်းရမယ်ဆိုတာမကြခင်ငါးပဲလွတ်တော်ကအတီးပြုတ်ပြတ်ထန်းလိုက်တဲ့ဥပဒေထဲမှာပြတ်ထန်းထားတာကြောင့်အခုဖြစ်နေတဲ့အငင်းပွားမှုတွေကိုရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကဥဆောင်ပြီးဖြေရှင်းပေးရမယ်လို့88မျိုးဆက်ကျောင်းသားများအဖွဲ့ခေါင်းဆောင်တူဦးဖြစ်သူကိုကြည်မီကပြောပါတယ
်။ဆက်လာဖြစ်ရင်ဘယ်လိုဖြေရှင်းရမလဲဆိုတာကိုသာတို့မားတွေကမသိဘူးဖြစ်နေတယ်။အဲ့တော့အဲ့ဒါကိုကျွန်တော်တို့ဒီဥပဒေစာအုပ်ပါကျွန်တော်တို့လက်ထောက်ကင်ထားတယ်။အဲ့လိုပါဆိုသမားတွေကိုကျွန်တော်ရှင်းပြတယ်။ပြီးတော့တစ်ဖက်ဒီအစိုးရကျွန်တော်တို့ကတော့တိုက်တွန်းမယ်အကြံပေးမယ်။ကျန်းရေးကော်မတီနဲ့ဟုတ်ခွင့်ပြီးတော့တစ်သက်ရည်ဖြစ်အောင်ရှင်းမှာ။အဲ့တော့ဒါတွေကတစ်သက်တစ်သက်ရည်ဖြစ်လာပြီဆိုလို့ရှိရင်ဟာဒီကနေပြီးတော့ဟိုဘလိုလားတဲ့ပြဿနာကြီးပေါ်လာမှာဟောကျွန်တော်အတော်စိတ်ပူတယ်စိတ်ပူတဲ့အတွက်ဒီရှင်တို့ကျွန်တော်ကဝင်ပြီးတော့ဒါချိန်ကြီးပြီးတဲ့သဘောပဲ
အခုဖြစ်နေတဲ့လူသမားဆန္ဒပြမှုတွေနဲ့သက်ဆိုင်တဲ့မယန်ကိုမြို့နယ်လူသမားရေးရာယုံကို VOA ကဆက်သွယ်မေးမြန်းခဲ့တာမှာသူတို့ဟာမြို့နယ်ယုံဖြစ်ပြီးတိုင်းယုံကိုဆက်သွယ်ဖို့ပဲပြောဆိုခဲ့ပါတယ်ရန်ကုန်တိုင်းလူသမားရေးရာယုံကိုတော့ VOA ကဆက်သွယ်လို့မရခဲ့ပါဘူးဆန္ဒပြလူသမားတွေကတော့သူတို့တောင်းဆိုထားတဲ့အခြေခံလစာကျပ်3000ရတဲ့အထိဆက်ပြီးငင်းငင်းချမ်းချမ်းနဲ့ဆန္ဒပြတောင်းဆိုသွားမှာဖြစ်တယ်လို့ပြောကြပါတယ်ခင်ဗျာ